မြန်မာနိုင်ငံကလုံခြုံရေးအာဏာပိုင်တွေအနေနဲ့တရားဥပဒေကိုလေးစားလိုက်နာဖို့အကြံဖတ်မှုရဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးကအချက်သားတွေနေရဆုံးခွာနေရတဲ့အခြေအနေရအောင်လုပ်ဖို့အတွက်အင်ဂျီရောကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းမြန်မာအစိုးရကအကောင့်ထဲပေါ်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကအတူတွဲဆောင်ရွက်ဖို့လဲအင်ဂျီရောကတနင်္လာနေ့ကထုတ်ပြန်ချက်ထဲမှာတိုက်တွန်းထားပါတယ်။မြန်မာအစိုးရအနေနဲ့လည်းပြဿနာဖြစ်နေတဲ့နေရာတွေစီကိုသတင်းမီဒီယာတွေတွားခွင့်ပြုဖို့တိုက်တွန်းထားပါတယ်။ဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာနိုင်ငံကနေလူပေါင်း3သိန်းလောက်နေရစွတ်ခွာထွက်ပြေးနေရတဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်အင်မတန်စိုးရိမ်နေလို့ဒီနေ့လာနေတော့အင်ဂျီရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူဆာရာဆန်ဒက်စ်ကလည်းပြောကြားသွားခဲ့ပါတယ်။လုံခြုံရေးစခန်းတွေအပေါ်တိုက်ခိုက်ခဲ့မှုနဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေတဲ့အပေါ်လည်းထပ်မံပြစ်တင်ရှုံချကြောင်းအင်ဂျီရောကြေညာချက်ထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေအများအပြားနဲ့တခြားလူနည်းစုတွေနေရပ်ကနေဆွန့်ခွာထွက်ပြေးနေရတာနဲ့မတရားဖိနှိပ်ခံနေရတာကြောင့်မြန်မာလုံခြုံရေးတပ်တွေဟာအရတားတွေကိုအကာအကွယ်မပေးဘူးဆိုတာပြသနေတယ်လို့လည်းပြောထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေတခါဒီတပ်ဖွဲ့ဝင်တွေတည့်ရက်နဲ့အရတားတွေကတရားလက်လွတ်တပ်ဖြတ်မှုတွေမိရွာရွာတွေမိရှို့မှုတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေမတိုင်းကျင့်မှုတွေလုပ်နေတယ်ဆိုတဲ့ဆက်ဆွဲမှုတွေကြောင့်ထိတ်လန့်ရတယ်လို့လည်းအင်ဂျီရောကြေညာချက်ထဲမှာဖော်ပြပါတယ်။အကြမ်းဖက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးဖို့အတွက်အားထုတ်ဆောင်ရွက်နေတဲ့အပေါ်မှာလည်းအမေရိကန်ကဘင်္ဂလားဒေ့ရှ်အစိုးရကိုအတိအမှတ်ပြုထားပါတယ်။ဒုက္ခရောက်နေသူတွေစီကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအသေးအချာရအောင်လုပ်ပေးမယ်လို့မြန်မာအစိုးရကကတိပြုတဲ့အပေါ်လဲကြိုဆိုကြောင်းအင်ဂျီရောရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။